မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမှာအသိအမှတ်ပြုတဲ့နည်းနဲ့အရေးယူဆောင်ရွက်တဲ့နည်းဒီနီလာနှစ်သွယ်ကိုဆက်အသုံးပြုနေပြီးတော့စစ်ဖက်နဲ့ကနဦးထိတွေ့ဆက်ဆံမှုတွေလှုပ်ဖို့ပြင်ဆင်နေပြီလို့အမေရိကန်သမ္မတဘရော့ခ်အိုဘားမားရဲ့မဟာဗျူဟာမြောက်ဆက်သွယ်ရေးနဲ့မင်းငွန်းရေးသားရင်ဆိုင်ရာဒုတိယမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကပြောလိုက်ပါတယ်အပြောင်းလဲတွေရှေ့ဆက်ဖော်ဆောင်သွားမှသာမြန်မာအမေရိကန်နှစ်နိုင်ငံဆက်ဆံရေးဒီတဲ့ပိုနဲ့ဆိုင်လာမှဖြစ်တယ်လို့အခြေခံဥပဒေပြုပြင်ပြောင်းလဲရေးကိစ္စအရေးကြီးတယ်ဆိုတာကိုလည်းထောက်ပြပြောဆိုခဲ့ပါတယ်ဒီအကြောင်းပြေဆုံးကိုတော့ရန်ကုန်မြို့ကနေကိုချော်ချော်သိန်းကသတင်းပို့ထားပါတယ်ရှင်
အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒဟာတချို့ဝေဖန်နေကြတယ်လို့ချီးမြှောက်တာကြီးတက်တက်မဟုတ်ပဲနှီးပြူဟာပိုင်းအထောက်ပံ့ပြုတာမျိုးပိုဖြစ်ပြီးကိစ္စရပ်တွေကိုရှေ့ဆက်ဆောင်ရွက်ဖို့နီလန်းကိုခွဲခြားစိတ်ဖြာတဲ့နေရာမှာကူညီတာဖြစ်ပါတယ်လို့သမ္မတဥဘာမားရဲ့မဟာဗျူဟာမြောက်ဆက်သွယ်ရေးနဲ့မိန်ကုံးရေးသားချင်းဆိုင်ရာဒုတိယအမျိုးသားလူညုံရေးအကြံပေးပုဂ္ဂိုလ်ဘန်ရိုးဒ်ကပြောပါတယ
် It's simply not the case that we think that the story is over here. We see the story is just beginning. And there are many more steps that need to be taken.
ဇလန်းကဒီမှာပြီးတော့လူကျွန်တော်တင်နေတာမဟုတ်ပါဘူး။ဇလန်းကအခုမှစတယ်လို့ကျွန်တော်တို့မြင်တာပါ။လုံဆောင်ရမယ့်အဆင့်တွေအများကြီးကျန်ပါသေးတယ်။ကျွန်တော်တို့ရဲ့ထိတွေ့ဆက်ဆံရေးကိုတိုင်းတာတတ်မှတ်သွားမှာပါ။ဥပမာအားဖြင့်ဆိုရင်စစ်ဖက်ရာရှိတွေနဲ့တကက်ကနဦးအဆင့်ထိတွေ့ဆက်ဆံဖို့ကျွန်တော်တို့လုပ်နေပါတယ်။ဒါပေမဲ့လည်းပြုပြင်ပြောင်းလဲရေးမှာတိုးတက်မှုတွေဆက်ရလာတာကိုမတွေ့ရဘူး။အားလုံးပါဝင်တဲ့ဒီမိုကရေစီလူ့အဖွဲ့အစည်းကိုတည်ဆောက်ဖို့ဥပဒေပြုရေးဆိုင်ရာနဲ့အခြေခံဥပဒေဆိုင်ရာပြုပြင်ပြောင်းလဲရေးတွေကိုလုပ်ဖို့ဆက်ပြီးအားထုတ်တာမျိုးကျွန်တော်တို့မတွေ့ရဘူးဆိုရင်တော့အဲ့လိုဆက်ဆံရေးမှာပိုပြီးနက်ဆိုင်တာမျိုးကိုကျွန်တော်တို့တွေ့ရမှာမဟုတ်ပါဘူးလို့မစ္စတာဘန်ရိုးဒ်ကပြောပါတယ်စစ်ဖက်ရာရှိတွေနဲ့ဆက်ဆံရေးပိုင်းကိုကနဦးအဆင့်စပြီးတိစောက်သွားဖို့ဆိုတာမှာတကယ်စီးရေးဆိုင်ရာစစ်လက်နက်ပစ္စည်းပိုင်းဆိုင်ရာလေ့ကျင့်သင်တန်းပေးတာမျိုးတွေလုံးဝမဟုတ်သေးပါဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒဲရစ်မစ်ချယ်ကအခိုင်အမာပြောပါတယ်
start a process of engagement on humanitarian issues, humanitarian law, civilian control of the military, human rights.
လူလူချင်းအကူအညီပေးရေးဆိုင်ရာကိစ္စရပ်တွေနဲ့ဥပဒေတွေအပိုင်းအရက်ဖက်ကစစ်ဖက်ကိုထိန်းချုပ်တဲ့အပိုင်းလူအခွင့်အရေးပိုင်းဒီမိုကရေစီနှီးကြလူအဖွဲ့အစည်းတစ်ခုမှစစ်ဖက်ရဲ့တင့်တယ်လျှောက်ပတ်တဲ့အခန်းကဏ္ဍစတာတွေနဲ့ပတ်သက်ပြီးထိတွေ့ဆက်ဆံသွားဖို့လုပ်ငန်းစဉ်တရက်ကိုကျွန်တော်တို့စတင်နေပါတယ်လို့တမ်မတ်ကြီးဒရစ်မစ်ချယ်ကပြောပါတယ်မြန်မာစစ်ဖက်အရာရှိကြီးတွေဟာအခုအခါမှာစစ်ဖက်ဝန်ထမ်းအလုပ်ကိုတကယ်ကျွမ်းကျင်တဲ့အတံပိုးပန်းချောင်းအလုပ်တစ်ခုအဖြစ်စစ်တပ်ကိုကျွမ်းကျင်အတံပိုးပန်းချောင်းအဖွဲ့အစည်းတစ်ခုအဖြစ်ပြောင်းလဲဖို့စိတ်အားထက်သန်နေကြပြီဆိုတာပြောထားဘူးလေလို့လည်းတမ်မတ်ကြီးကပြောပါတယ်မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမှာဒဏ်ခတ်ပိတ်ဆို့ရေးယူခဲ့တာတွေကိုရှော့ပေါ့ရုပ်သိမ်းပေးတာလို့အသီးအမှတ်ပြုတာတွေလုပ်ခဲ့တာနဲ့အမျှဆက်ဆံရေးကိုအမြဲတိုင်းတာသုံးသပ်ပြီးအရေးယူလှုပ်ဆောင်တင်တာကိုလှုပ်သွားဖို့လည်းပြင်ဆင်ထားပါတယ်လို့မစ္စတာရူ့စ်ကပြောပါတယ
် Unless we seeFollow through in terms of constitutional reform a free and fair election
ကျောင်းဥပဒေပြင်ပြောင်းလဲရေး2015ခုနှစ်မှာလွတ်လပ်မျှတတဲ့ရွေးကောက်ပွဲလူတိုင်းရဲ့အတန်ကိုကြားနိုင်မဲ့အားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်ဖော်ဆောင်တာတွေကိုကျွန်တော်တို့မတွေ့ရဘူးဆိုရင်တော့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးအတွက်အမေရိကန်ပြည်ထောင်စုကလုပ်နိုင်တာတိတ်နေသွားပါလိမ့်မယ်ကျွန်တော်တို့ရဲ့ထိတွေ့ဆက်ဆံရေးဟာအဖွင့်ကနဦးပိုင်းမှာပဲရှိနေပါသေးတယ်ရင်းနှီးမြှုပ်နှံမှုတွေဖွံ့ဖြိုးတိုးတက်ရေးအကူအညီတွေစစ်ဖက်အချင်းချင်းနဲ့နိုင်ငံရေးပိုင်းတွေအတွက်ကျွန်တော်တို့ဘယ်လောက်အထိအထောက်ပံ့ပြုသွားမလဲဆိုတာကိုနောက်လာမယ့်နှစ်နှစ်နဲ့ဟိုဘက်ကာလတွေမှာလှုပ်ဆောင်မဲ့အဆင့်တွေပေါ်အခြေခံပြီးတော့ကျွန်တော်တို့တိုင်းတာသတ်မှတ်နိုင်ပါတယ်လို့မစ္စတာရူ့စ်ကပြောပါတယ်။2015ခုနှစ်ရွေးကောက်ပွဲအကြောင်းပြောရင်2008ခုနှစ်အခြေခံဥပဒေကိုပြင်ဆင်ရေးကိစ္စကမပါမဖြစ်ပါ။တရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်ဖို့အခြေခံဥပဒေပြင်ဆင်ရေးဟာအရေးကြီးတယ်လို့အမေရိကန်ပြည်ထောင်စုကမြင်ပါတယ်။
We think it's very important to ensure that the constitutional reform gives the people of Burma confidence that they have
ချေကံဥပဒေပြင်ပြောင်းလဲရေးကနေမြန်မာလူထုအနေနဲ့သူတို့ကြိုက်တဲ့လူကိုသမ္မတအဖြစ်တင်နိုင်တယ်ဆိုတဲ့ယုံကြည်မှုမျိုးရဖို့တေချာစီရေးဟာအရေးကြီးတယ်လို့ကျွန်တော်တို့ထင်ပါတယ်အဲ့ဒါဟာအားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်ဖြစ်ပေါ်ရေးကိုရောလူအခွင့်ရေးကိုထာဝရအကာအကွယ်ပေးရေးကိုပါအာမခံချက်ပေးပါတယ်လို့မစ္စတာရူ့စ်ကပြောခဲ့ပါတယ်မြန်မာနိုင်ငံမှာအခုရထားပြီးသားတိုးတက်မှုတွေကိုချက်ချင်းလက်ငင်းမှာချိန်ချောင်းနေတာတွေနဲ့ရေရှည်မှာချိန်ချောင်းနေတာတွေရှိနေပြီးအခုချက်ချင်းအလေးနဲ့ထားကင်တွယ်ရမှာကတော့လူမှုအဖွဲ့အစည်းတွေကြားအကြမ်းဖက်အခြေအနေတွေဖြစ်တယ်လို့သူကပြောပါတယ်ရေရှည်မှာရင်ဆိုင်ရမယ့်ချိန်ချောင်းမှုကတော့အခြေခံဥပဒေပြုပြင်ပြောင်းလဲရေးစီဦးတည်တဲ့ဥပဒေပြုရေးပိုင်းလှုပ်ဆောင်ရမယ့်ကိစ္စပဲဖြစ်ပါတယ်လို့သမ္မတဥဘာမားရဲ့မဟာဗျူဟာမြောက်ဆက်သွယ်ရေးနဲ့မ မိန်ကုန်းရေးသားချင်းဆိုင်ရာဒုတိယအမျိုးသားလူညုံရေးအကြံပေးပုဂ္ဂိုလ်ဘန်ရိုးစ်ကပြောသွားပါတယ်ခင်ဗျာ